မန္တလေးတိုင်းဒေသကြီးပြည်ဦးလွင်ခရိုင်မဒယာမြို့နယ်ထဲမှာရှိတဲ့တင်းစည်းခံထားရတဲ့ရွာတွေအပါအဝင်လွန်ခဲ့တဲ့28နှစ်လောက်ကတင်းယူခဲ့တဲ့လေယာမြေတွေပြန်ရရေးအတွက်ရွာပေါင်း14ရွာလောက်ကရာနဲ့ချီတဲ့လယ်သမားတွေထွန်းထုံးတိုက်ပွဲဆင်နွှဲပြီးတော့ဆန္ဒပြခဲ့ကြပါတယ်မတ်လ2ရက်နေ့မှာတော့အာနာပိုင်တွေကတူးမြောင်းကိုပိတ်လိုက်တာကြောင့်တခြားသိမ်းယူခြင်းမခံရသေးတဲ့တောင်သူတွေရဲ့စိုက်ပျိုးမြေတွေပါပျက်စီးတော့မဲ့အခြေအနေရှိနေတယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးတိုင်းပြည်ဦးလွင်ခရိုင်မရေယာမြို့နယ်ထဲမှာရှိတဲ့ရင်းနသာရွာအနီးကလယ်မြေတွေကိုလွန်ခဲ့တဲ့28နှစ်ခန့်ကသမတ်ဝါယမကသိမ်းယူခဲ့ပြီးအငှားချထားခဲ့ကြောင်းသိမ်းစည်းကံလေသမားတွေကတော့သူတို့လယ်မြေတွေပြန်ရရေးအတွက်အာဏာပိုင်အဆင့်ဆင့်ကိုတင်ပြတောင်းဆိုခဲ့ပေမဲ့ဒုကြမှုမရှိတဲ့အတွက်မလ၁ရက်နေ့ကစပြီးထွန်းနှောင်းတိုက်ပွဲဆင်နွှဲဖို့အတွက်သူတို့လယ်မြေတွေကိုပြန်လည်သိမ်းယူခဲ့တာပါလယ်သမားကြီးတဦးပြောပြတာက
နွားချင်း73ချင်းနဲ့တို့သူရဘာလို့တို့ရှိမှာပေါ့ဗျာအဲထွန်းနှောင်းတိုက်ပွဲလုပ်တာဒီနေ့လုပ်တဲ့ခါကျတော့သူတို့ကရေမြောင်းကိုဒီဝိုင်ဖို့မြောင်းအကုန်ပြိပလိုက်တာလေကျွန်တော်တို့တေကွက်တကွက်လောက်ပဲကျွန်တော်တို့လုံနိုင်တယ်ကျွန်တော်တို့1986ခုနှစ်ကသိမ်းတာပါဒီကျွန်တော်တို့ညီနီယာအစားလည်းမပေးဘူးရော်ကြီးလည်းမရပါဘူးခင်ဗျာဒီကတော့ကျွန်တော်တို့600ကျော်ကျော်ပေါ့ဇော်ပေါင်းကျွန်တော်တို့9ရွာလောက်တော့ရှိပါတယ်ခင်ဗျာအခုအာရာပိုင်းနေပဲခုသူဆက်လုံတာပဲခင်ဗျာ
သိမ်းယူတဲ့အချိန်ကစပြီးကြုံရကိုလုတ်ကင်စားတောက်နေရကြောင်းကိုလည်းတောင်းတဲ့သမားတွေဘက်ကပြောပြပါဗျတူးမြောင်းကိုပိတ်ပစ်လိုက်တဲ့အတွက်သိမ်းစည်းကံလယ်သမားတွေရဲ့မြေဧကတွေသာမကတခြားအနီးတစ်ဝိုက်ကမြေတွေပါနစ်နာမှုတွေဖြစ်ရတယ်ဆိုပြီးလယ်သမားတွေကဆိုပါတယ
်တို့ရေမရနိုင်တော့ဘူးပေါ့ဗျာတို့ကျွန်တော်တို့ပိတ်ထုတ်လိုက်တဲ့အတွက်အဲ့တော့ရွာကလည်းဟိုပေါ့ရင်းသားရွာပေါ့နော်အဲ့၃လေးရွာတို့ရေဟိုမရရင်တော့တို့ဒုက္ခရောက်မှာပေါ့ဗျာဆက်ပြီးတို့သူတို့ရေမပေးလဲကျွန်တော်မြေကတော့တင်းထားရမှာပေါ့ဗျာ
မတရားမြို့နယ်တွေကအာဏာပိုင်တွေကတော့ထုံနှောင်းတိုက်ပွဲလုပ်နေတဲ့လယ်သမားတွေကိုမှတ်တမ်းများရိုက်ယူခဲ့ကြောင်းဒီနေ့မှာတော့ဥဆောင်သူလို့သတ်မှတ်ခံရတဲ့လယ်သမား3ဦးဖြစ်တဲ့ကိုနေဝင်းကိုဇော်ဝင်းကိုရဲရင်အောင်တို့3ဦးကိုရဲမှုကခေါ်ထားပေမဲ့လယ်သမားတွေဘက်ကတော့တွားရောက်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်မတရားမြို့နယ်ရဲစခန်းကိုတော့ဆက်သွယ်လို့မရခဲ့ပါဘူးပြည်သူ့လွှတ်တော်မှာတော့ပြီးခဲ့တဲ့နှစ်တွေက AR တိုင်းဒေသကြီးဇလွန်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထွက်ကလေယာဉ်မြေများတင်းစီခံရခြင်းများအားစုံစမ်းလေ့လာဖော်ထုတ်ပြီးတောင်သူလေသမားတွေနစ်နာမှုမရှိစေရေးအတွက်တရားမျှတစွာဖြေရှင်းပေးရန်အဆိုကိုတင်သွင်းခဲ့ကပြည်တော်စုလွှတ်တော်ကလည်းအတည်ပြုခဲ့တဲ့အတွက်စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ဒီနောက်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတချို့မြေတွေကိုပြန်လည်ပေးဖို့အတွက်လွှတ်တော်မှတင်ပြမှုတွေလည်းရှိခဲ့ပါတယ်။ပြည်တော်စုလွှတ်တော်မြေယာစုံစမ်းရေးကော်မရှင်တွင်ရမှုဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်းစာပေါင်း6000ကျော်တည်းက400ကျော်ကိုအစိုးရဘက်ကဖြည့်ရှင်းပေးခဲ့တယ်လို့ဆိုပါတယ်
။ဒီကကတော့အတိအကျပြောလို့မရဘူး။တိုင်းစာပေါင်းကတော့6435ဆိုတော့600ကိုကျွန်တော်တို့ကဆွဲပြီးပါ600ကပထမတစ်ချိန်မှာကျွန်တော်တို့ပထမ2လအတွင်းမှာကသူတို့9ခုပဲချက်နိုင်တယ်။နောက်ခုဒုတိယ2လအတွင်းမှာတော့418ခုရှင်းနိုင်တယ်။အဲစုစုပေါင်း423ခုကတော့4လအတွင်းမှာရှင်းပြီးတော့ဒီကကျွန်တော်တို့ကနည်းနည်းလေးနှေးတဲ့အခါကျတော့တော်တော်များများအစုတစ်ခုဆွေးနွေးပြီးတော့ကျွန်တော်ပဲထောက်ခံလိုက်တယ်ပေါ့လေအားလုံးသဘောတူလိုက်ကြတယ်။အဲဒီဥစားတော့တိုင်းစားပေါင်းကျွန်တော်တို့ပို့ထားတဲ့တိုင်းစားပေါင်းအဲ6435ဆောင်အပေါ်မှာအတူအတူဒီလို423ဆောင်မျိုးဖြည့်ရှင်းတဲ့အတွက်ကြောင့်ပါစစ်နေအားဖြင့်တော့အမတန်နေတယ်ပေါ့လေအမတန်နေတယ်ဆိုတဲ့အခါကျတော့အဲ့ဒီအမှုတွေပြည့်ပြအောင်ဇူလိုင်လတစ်ဖြတ်ပေါ့နောက်တစ်ခုကစက်တင်ဘာလတစ်ဖြတ်ပေါ့အဲ့ဒီမှာတော့အဲ့ဒီရဲ့တိုင်စာတွေနဲ့ပတ်သက်ပြီးတော့အမြဲဆုံးပြည့်ပြအောင်ဆောင်ရွက်ပေးပါဆိုပြီးတော့ကျွန်တော်တို့ဒီဘက်ကတော့အစိုးတိုက်တွန်းတဲ့အစိုးတရတော့တင်သွင်းလိုက်တယ်
အခုအငယ်တို့တင်ပြီးတလောက်မှာဆိုရင်တော့အခု400အမှုပေါင်း400ကျော်ရှင်းပြီးသွားပြီဆိုတော့ဒီပြန်ပေးလိုက်တာလားငယ်ဟာ
လေရကျိုးရှင်းပြလိုက်တဲ့အထက်မှာလည်းတချို့ဟာတွေကတော့အဲသူတို့ရှင်းလို့ရတာပြန်ပေးတာရှိတယ်။အဲတချို့ဟာတွေကတော့အဲပြန်မပေးဘူးပေါ့။ပြန်မပေးတဲ့နဲ့သူတို့စိတ်ဓာတ်လေးတွေရှိတယ်။တချို့ဟာတွေကတော့ရှင်းပြလိုက်တယ်။တချို့ဟာတွေကတော့သူတို့တတ်ပိုင်ကြီးတွေဖြစ်ဆိုကြောင်ပြန်မပေးပါဘူးဆိုပြီးတော့တတ်ကလည်းအဲ့လိုလာတယ်ထင်တယ်။ဒါတော့အကုန်လုံးတော့423ခုတုံးကတော့သူကတောင်းသူတွေကိုအကုန်လုံးပြန်ပေးလိုက်တယ်ပုံစံနဲ့ဒီတော့ပြန်ပြီးတဲ့အပိုင်းရှိတယ်ပြန်မပြီးတဲ့အပိုင်းဖြစ်ရှိတယ်ပေါ့
တက်မတော်ကတော့မကြသေးခင်တုန်းကတက်ပိုင်မြေဖြစ်သိမ်းထားတဲ့လေယာမြေတွေကလေမြေဧကပေါင်းသသိန်းကျော်ကိုပြန်လဲဆွတ်လွတ်မှာဖြစ်ကြောင်းကြေညာထားပါတယ်ရှင်